ဒီယာနာတက္ကသိုလ်မှာကျင်းပတဲ့၈၈မျိုးဆက်ကျောင်းသားများရဲ့၈၄လုံး၂၅နှစ်တိုင်ခဲ့ပြီဆိုတဲ့ညီလာခံအထိမ်းအမှတ်ကိုရှစ်လေးလုံးကျောင်းသူတအူးအနေနဲ့လာပြီးတက်ရောက်တာပါရှင်ညီလာခံနဲ့ပြင်ပတွေ့ဆုံပွဲမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်အာဏာလွှမ်းမိုးတဲ့ဥပဒေမှန်သမျှကိုပြင်ဆင်နိုင်မှပယ်ဖျက်နိုင်မှစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရှောက်လန်းနိုင်မယ်၂005မှာကျင်းပမယ်ရွေးကောက်ပွဲမှာလည်းပြည်သူရွေးကောက်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်မယ်လို့ကျွန်မယုံကြည်ပါတယ်၂008ဖွဲ့စည်းပုံအခြေခံဥပဒေဟာမြန်မာစစ်ဘိုလ်ချုပ်ကြီးများဦးဆောင်ရေးဆွဲတဲ့
စစ်အာဏာရှင်စနစ်ကိုခင့်နဲ့အညီဖြစ်အောင်ထိန်းသိမ်းထားတဲ့ဒီမိုကရေစီမျက်နှာဖုံးစွတ်တစ်ခုသာဖြစ်ပါတယ်စစ်အာဏာရှင်တွေနှင်50ကြာသင်္ကန်းစာထုတ်ပြီးရေးဆွဲထားတဲ့အခြေခံဥပဒေဖြစ်တယ်ယခုလက်ရှိအခြေအနေမှာတစုံတရာအောင်မြင်နေသလိုပုံစံမျိုးဝင်လင်းမြင်သာရှိသလိုပုံစံမျိုးတာနယ်စဉ်လွတ်လပ်ခွင့်တွေပေးနိုင်ငံရေးအကျဉ်းသားတွေလွတ်ပြီးအလုံသမားလယ်သမားဆန္ဒပြခွင့်တွေ ခွင့်ပြုထားတော်လဲ2008ခုနှစ်အများစုကတော့စစ်တပ်ကအာဏာသိမ်းဖို့လမ်းဖွင့်ထားတဲ့ပုံမှန်အများစုသာဖြစ်ပြီးအခြေခံဥပဒေကပေးထားတဲ့အခွင့်အရေးများဖြင့်စစ်တပ်ကတရားဝင်အာဏာကိုအမွေရထားတဲ့ပုံစံမျိုးဖြစ်ရေးဆွဲထားတဲ့ဥပဒေမျိုးပဲဖြစ်ပါတယ် ခုအခါဖွဲ့စည်းပုံပြင်ဆင်ရန်လေ့လာသုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းပြီးသွားပြီလို့သိရပါတယ်။အဲ့ဒီအဖွဲ့မှာလည်း2010ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အာဏာရပါတီမှကိုယ်စားလှယ်အများစုပါဝင်နေတာတွေ့ရတော့တယ်။မတူတဲ့အချက်တွေကိုမဲခွဲဆုံးဖြတ်ရမယ်အခြေအနေရှိလာရင်တော့စစ်ဘိုလ်ချုပ်ကြီးများကဏအတိဖြစ်သွားမှာပါ။
စစ်ဘိုလ်ချုပ်ကြီးများရဲ့ရေးဆွဲထားတဲ့ဥပဒေနဲ့အညီပြန်သုံးရတဲ့အာဏာရပါတီကကိုယ်စားလှယ်အများစုရဲ့ဆုံးဖြတ်ချက်တွေနဲ့ပဲဆန္ဒမှန်သမျှအားလုံးကလည်းအတည်ဖြစ်သွားမှာပါ။ဥပဒေမရေးဆွဲခင်မပြင်ဆင်ကြတဲ့ကတိတုဆန္ဒသဘောရယူဖို့လိုအပ်ပါတယ်။အခြေခံဥပဒေဆိုတာလူတုနဲ့စိုးရချုပ်ဆိုတဲ့စာချုပ်ဖြစ်ပါတယ်။ လူတုကမိမိသဘောဆန္ဒကိုပေါ်ပြခွင့်ရဖို့လိုအပ်ပါတယ်။နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံရဲ့စွမ်းမိုးချုပ်ကိုင်မှုနဲ့စစ်တပ်အာဏာတက်ရောက်တဲ့ 2008အခြေခံဥပဒေကိုမဖြတ်နိုင်သေးတဲ့အခြေခံကြတဲ့ပြုပြင်ပြောင်းလဲရေးလွတ်လပ်ပြီးတရားမျှတတဲ့ရေးကောက်ပွဲဒီမိုကရေစီနိုင်ငံဖြစ်လာလိမ့်မှာမဟုတ်ပါဘူး။
ဒါကြောင့်ကျမယုံကြည်တဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရှောက်လန်းနိုင်ဖို့ဆိုရင်တော့ပြည်သူရွေးကောက်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ဖို့ဆိုတော့2008အခြေခံဥပဒေကိုလုံးဝပယ်ဖျက်ပြစ်မှသာလျှင်ကျမတို့လိုလားတဲ့ကျမတို့လိုချင်တဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရှောက်လန်းနိုင်ပါမယ်။ပြည်သူရွေးကောက်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်တယ်လို့ကျမယုံကြည်
စေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်